IIMM အဖွဲ့ကြီးကနီကိုလတ်ကွန်မတီကိုခင်ဗျာအလုပ်တွေများနေတဲ့ကြားကပေါ့နော်အခုလို VOE ကိုအချိန်ပေးပြီးတော့သီးသန့်အင်တာဗျူးကိုတိုင်ဖြေပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ကုလသမဂ္ဂရဲ့ဒီ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ဒီစုံစမ်းစစ်ဆေးမှုရန်တရာကိုတကယ်တော့ဒီ2018ခုနှစ်တည်းကဖွဲ့စည်းပေးခဲ့တာပေါ့နော်အရင်ဆက်ဆက်ခြင်းတော့ကတော့တိုင်းရင်းသားဒေသတွေမှာအဓိကဖြစ်ခဲ့တဲ့ကြီးလေးတဲ့လူခွင့်ချုပ်ပတ်မှုတွေအချက်လက်တွေကိုကောက်ယူစစ်ဆေးပေးဖို့စဖြစ်လာခဲ့တာပေါ့နော်ဒါပေမဲ့အခုတော့ဒီ February ရဲ့ဆက်ရနာတင်ပြီးမြန်မာပြည်ကဒီအဓိကမြို့ကြီးတွေအပါအဝင်ပေါ့နော်တိုင်းပြည်လုံးမှာကျယ်ကျယ်ပြန့်ပြန့်နဲ့ပြင်းပြင်းထန်ထန်ဒါတလို့အခုဒီဖြစ်လာနေတဲ့လူခွင့်ချုပ်ပတ်မှုအချက်လက်တွေကိုကောက်ယူမှဆိုတော့အခုတစ်ခေါက်မှာဒီထိရောက်မှုရှိလာနိုင်ဖို့အလားအလာကိုဘယ်လိုမျှော်မှန်းထားလဲ
Well the effectiveness of the IIMM depends on many circumstances yet to be decided that are frankly out of our
IIMM ရဲ့ထိရောက်မှုကအခြေအနေအများကြီးပေါ်မူတည်နေပါတယ်ဒါတွေကဆုံးဖြတ်လို့မရသေးပါဘူးဥပမာလေးပြောရရင်တော့ကျွန်တော်တို့အဖွဲ့ရဲ့လုပ်ပိုင်ခွင့်ချက်ကိုကြော်နေပါတယ်ဒါပေမဲ့ကျွန်တော်တို့ရှိထားတဲ့လုပ်ပိုင်ခွင့်ကတော့ထောက်ထားပြီးကောက်ယူမယ်ခုမြန်မာနိုင်ငံထဲမှာကျူးလွန်နေတဲ့ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုတွေဒါမှမဟုတ်နိုင်ငံတကာဥပဒေချိုးဖောက်မှုတွေပေါ်မှာအရေးယူနိုင်ခွင့်ရှိနေတယ်ဒါမှမဟုတ်တနည်းနည်းမှာရေးယူဖို့ဖြစ်လာနိုင်တဲ့ပြည်တွင်းဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတွေအတွက်အသင့်မပြောင်းမပြတ်ဖြစ်အောင်ထိန်းသိမ်းထားပြီးပါမယ်အခုဒီလုပ်ငန်းစဉ်အဆင့်တွေကိုရောက်နေပါပြီကျွန်တော်အနေနဲ့အထောက်အထားတွေကောက်ယူလာနေပါတယ
်ဟုတ်ကဲ့တကယ်ကိုကြီးမားတဲ့လုပ်ငန်းစဉ်ကြီးပါအဲ့ဒီတော့အခုလိုဒီအချက်လက်ကောက်ယူတာမှာခိုင်ပါတဲ့အထောက်အထားမျိုးရဖို့ဆိုတာကဓာတ်ရိုက်ဒီဖြစ်တဲ့နေရာတွေကိုသွားပြီးကောက်ယူနိုင်ရင်ပိုအားကောင်းနိုင်တာပေါ့နော်ဒါပေမဲ့လက်ရှိမှာကမြန်မာနိုင်ငံရဲ့ဝင်ခွင့်ရဖို့ကိုလက်ရှိစစ်ကောင်စီကလည်းဆက်လက်ပိတ်ပင်ထားတယ်ဆိုတော့ဘလို့စိန်ခေါ်မှုတွေကိုရင်ဆိုင်နေရလဲ
Of course it's difficult to do so and we are hampered by the lack of cooperation from the government we don't have access to the
data တော့ဗျာအခုလိုမျိုးကောက်ယူဖို့အတွက်ခက်သွားပါတယ်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရှိတာကြောင့်ကျွန်တော်တို့အခက်ကြုံရပါတယ်ကျွန်တော်နိုင်ငံလေးကိုမသွားနိုင်ပါဘူးရာဇဝတ်မှုကျူးလွန်ခဲ့တဲ့နေရာတွေမြန်မာနိုင်ငံရဲ့ရှိနေသေးတဲ့တပ်တွေတွေကိုလက်ဆမ်းမနှိမ့်နိုင်ပါဘူးဒါပေမဲ့မြန်မာနိုင်ငံလေးကိုလောက်ကွင်းပြုဖို့တော့ဆက်ပြီးတော့တောင်းဆိုထားသေးပါကုလသမဂ္ဂလူခွင့်ကောင်စီကလည်းဒီအတွက်ပူးပေါင်းဆောင်ရွက်ပေးဖို့မြန်မာနိုင်ငံဘက်ကတောင်းဆိုထားပါတယ်ကျွန်တော်တို့အမြင်မမိရမှာကအခြေအနေတွေကအမြင်ပြောင်းသွားတတ်ပါတယ်အဲဒီတော့အခုရည်ရည်ကြီးလုပ်ဖို့လိုတဲ့အထောက်အထားကောက်ယူသိမ်းဆည်းမှုလုပ်ငန်းတွေကိုရည်ရည်တက်ပြီးတော့ကိုလုပ်နေရပါ
ဟုတ်ကဲ့အခုလိုဒီရည်ရည်မျှော်မှန်းချက်နဲ့လှုပ်ဆောင်နေတာဆိုတော့ပထောလောက်မှာပေါ့နော်မြန်မာနိုင်ငံတဲကိုဝင်ခွင့်ရဖို့ကိုရောဘလောက်အထိမျှော်လင့်ထားလဲရှင်နေကြီးခွန်ကျန်ခင်ဗျာ
Well that depends on many things again outside of our control we have requested access
ဒါကလည်းတခြားချက်တွေပေါ်မှာအများကြီးမူတည်နေပါတယ်ကျွန်တော်တို့ပိုင်ခွင့်ကိုကြော်နေပါတယ်ကျွန်တော်တို့ဘက်ကတော့မြန်မာနိုင်ငံတည်းလာခွင့်ပေးဖို့လွန်ခဲ့တဲ့နှစ်နှစ်အတွင်းအချိန်မျိုးစုံအောက်မှာတောင်းဆိုလာခဲ့ပါတယ်အခုလည်းပဲအလားတူဆက်ပြီးတော့တောင်းဆိုသွားမှာပါဒါကမြန်မာနိုင်ငံတည်းဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မှာအများကြီးမူတည်နေပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီလက်ရှိဝင်ခွင့်မရတဲ့အတွက်ဘလို့တက်ရောက်မှုတွေရှိနေပြီးတော့ဘလို့ရှေ့ဆက်လှုပ်ဆောင်သွားဖို့ကျော်လွားသွားနိုင်ဖို့ကိုပေါ့နော်ပြင်ဆင်ထားပါလေ
It undoubtedly makes things more difficult when we do not have access to the territory and direct access to the
မနက်ငယ်ကိုတွားခွင့်မရတာကခက်ခဲမှုဖြစ်စီတာရှိပါလေဖြစ်နေတဲ့နေမျိုးတွေချိုးပေါက်ကားသူတွေနဲ့တည့်ရမရတဲ့ခါကြတော့ဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင့်မှတူးကြီးကြတော့မဟုတ်ပါဘူးအစိုးရတွေကပေါင်းစပ်မှုရှိတဲ့အခါနိုင်ငံတကာတရားမျှတမှုရှာဖွေကြိုးပမ်းမှုတွေခက်ကြုံရတတ်ပါတယ်။ဒါတွေကိုကြော်လွှားနိုင်ဖို့မဟာပြူဟာနည်းစက်တွေနဲ့ကြိုးစားနေပါတယ်။အခုကမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းပေါင်းထောင်ပံ့တွေနဲ့ကိုချီပြီးတော့အထောက်အထားတွေပို့ပေးလာနေပါတယ်။ဒါတွေကိုသိမ်းဆည်းသုံးသပ်တာတွေလုပ်နေပါတယ
်။ဟုတ်ကဲ့အခုဒီ letter law ဖြစ်နေတဲ့အချိန်မှာအခုလိုဒီနည်းပြူဟာအစ်စ်တွေနဲ့ပေါ့နော်။ချက်ချင်းထောက်ထားအများကြီးကိုစာရအောင်လှုပ်လာနေတာကနောက်ဒီတန်းကြီးတစ်ခုလုံးမှာလည်းကျေကျေပြန့်ပြန့်ကိုခံစားနေရတာဆိုတော့ဒီတစ်ခေါက်တက်တော့အလားလာကောင်းပါအဲ့ဒီတော့မြန်မာနိုင်ငံတဲကနေကုညီပေးနေသူတွေကိုအတိတ်ကဘာပြောချင်လဲရှင်းနေကြည့်ခင်ဗျာ
First I wish to thank all of those who reached out to us and say how much We respect the
အကောင်ဆုံးအနေနဲ့ကျွန်တော်စီကိုပို့ပြီးလာတဲ့သူအားလုံးကိုကျေးဇူးတင်စကားပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတတ်သိရှိရှိနဲ့ခုလိုလှူဆောင်ပေးတာကိုအများကြီးကျေးဇူးတင်ပါတယ်။ဆက်တွေ့လာသူအားလုံးအနေနဲ့ထူးထရီထားပြီးတော့ကိုယ်တုံ့ကြုံရေးကိုပထမဦးစားပေးပြချင်ပါတယ်။ဆက်တွေ့ဤတန်းကြောင်းလုံခြုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအဆန်းကိုကြိုးစားမှာပါ။ဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ Proton Me ကနေဆက်တွေ့ပို့ပြီးဖို့လုပ်ပေးထားတာပါ။ဒါရီကမူရင်းပို့တာကိုကုတ်အတွင်ပြောင်းပြီးပို့ပြီးတာမလို့လုံခြုံပါတယ်
။ဟုတ်ကဲ့ဒီ signal လို့ခေါ်တဲ့ဒီ phone message ပို့နိုင်တဲ့ application ကို download လုပ်ပြီးတော့ပါနော် phone number ဒီစစ်စလန်နိုင်ငံနံပါတ်နိုင်ငံ code က48နောက် phone number 06-691-1238 အင်္ဂလိပ်လိုဆိုရင်တော့ +41766911208ကိုပို့ပေးဖို့ဒါမှမဟုတ်ခုနကပြောတဲ့ဒီ proton email လိပ်စာပေါ့နော် mountain741@protonmail.com mountain741@protonmail.com ကို email ပို့ပေးပြီးဆက်သွယ်နိုင်တာကိုဒီ WIWM အဖွဲ့ website မှာတွေ့ပါတယ်ဒီ iimm.un.org website မှာပေါ့နော်အဲ့ဒီတော့အခုလိုဒီပို့လို့ရတဲ့နေရာမှာဘလို့အထောက်အထားမျိုးဆိုရင်ဒီပြင်းထန်တဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်ပေါ့နော်အခုကလူမမဲ့ကလေးငယ်တွေကပြစ်ခံထိသိဆုံးနေရတာတွေတွေ့နေရတော့ဒီအတွက်တာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံလာနိုင်ရေးတရားမျှတမှုလုပ်ငန်းစဉ်မှာတကယ်တမ်းအထောက်အကူပြုလာနိုင်မယ်ဘလို့အချက်လက်မျိုးတွေပါနိုင်ရင်ပိုကောင်းနိုင်တယ်ဆိုတာကိုနည်းနည်းအသေးစိတ်လေးရှင်းအောင်ပြောပြပေးပါလား
Yes well many different types of evidence can be useful includingevidence of testimonies of people who have witnessed crime.
တခုပြနိုင်မဲ့ထောက်ထားပုံစံမျိုးစုံရှိပါတယ်။ဒီထဲမှာအခုဒီရာဇဝတ်မှုကိုကိုယ်တိုင်ကျူးလွန်ခံရတာ၊ဒါမှမဟုတ်ကိုယ်တိုင်တက်တည်ဖြစ်နေကြုံရတာတွေကိုဆက်ဆူထားတာတွေလိုမျိုးခိုင်လုံတာမျိုးတွေပါပါတယ်။လက်ပုံဗီဒီယိုစတဲ့ထင်သာမြင်သာတွေရှိတာတွေနဲ့ဒီရာဇဝတ်မှုတွေကိုခန္ဓာကဒဏ်ရာတွေကိုမှတ်တမ်းတင်ထားတာမျိုးတွေပါ။ဒါမဲ့ဒီပုံစံမျိုးစုံထဲမှာတမိုးရှိဆုံးထောက်ထားမျိုးကတော့ဒီရာဇဝတ်မှုတွေဘယ်လိုပြင်ဆင်ခဲ့တာတွေပါပါလာတာမျိုးပါ။ရာဇဝတ်မှုမြောက်စီတဲ့လက်တွေ့ကျူးလွန်စီတဲ့အမိန့်မျိုးဒါမှမဟုတ်ထောက်ထားတွေကိုဖျက်ဆီးပစ်ဖို့အမိန့်မျိုးတွေပါကျွန်တော်တို့အခုအထူးစိုးရိမ်နေတာကလူစီအလောင်းတွေကိုဖျောက်ဖျက်ဖို့အကြခင်ကကြိုးစားနေတာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွဲမဲ့မရတကယ့်ကြံရည်တွေကိုမှတ်တမ်းတင်ပြမရစီအောင်လို့မိသူချိုလိုက်တာတွေကြားခဲ့ရပါတယ်အခုလိုဖျောက်ဖျက်ပစ်ဖို့အမိန့်ပေးနေသူတွေကိုသတိပေးချင်ပါတယ်အခုလိုလုပ်တာတသက်ကူကအပြစ်ရှိရဆိုတဲ့စိတ်တသက်ဖြစ်ပြီးတော့တာဝန်ရှိကြောင်းတသက်ဖြစ်နေတုံးနိုင်ပါတယ
်ဟုတ်ကဲ့အခုဒီလက်ရှိလူခွင့်ချုပ်ပတ်မှုတွေဖြစ်နေတဲ့တစ်ချိန်တည်းမှာပဲပေါ့နော်ဒီအထောက်အထားချက်လက်တွေကို WIWM ဘက်ကလည်းအများကြီးကြောက်ယူထားပြီးပြီဆိုတော့ကနဦးတွေ့ရှိ30ချက်တွေအရာရောအရေးပါတာပါတွေတွေ့ထားပြီးပြီလဲမစကုံချုံခင်ဗျာ
Well we're certainly at a very early stage of our investigation because people have to understand these international crimes
ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးမှုကအစပိုင်းအစ်မပဲရှိပါသေးတယ်။ပြည်သူတွေကိုနားလည်စေချင်ပါတယ်။အခုလိုထောင်တောင်းချီတဲ့ဖြစ်ပျက်တွေအားလုံးကိုပေါင်းပြီးတော့နိုင်ငံတကာရာဇဝတ်မှုအတွက်စစ်ဆေးတုံ့တရာကတကယ့်ကိုလက်ဝင်ပြီးတော့အချင်းချာကြီးယူရလိမ့်ရှိပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့အခုတွေ့ထားရတာတွေအရတော့အထူးစိုးရိမ်စရာတွေရှိနေပါတယ်။လူထောင်ကမ်းတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါ။လူမျိုးရေးတပ်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူတို့မိသားစုတွေယဉ်ကျေးသူတွေအနေနဲ့ဒင်းချက်လက်မရကြတော့ပါဘူး။ဒါကလူမသိသူမသိတောက်ဆမှုဆိုင်ရာနိုင်ငံတကာယာဇဝတ်မှုကြီးပါနောက်ပြီးအကြောင်းပြချက်မပြေပဲဖမ်းသွားတာလည်းပါတော့လူသားမျိုးနယ်ပေါ်မှာကြီးမားတဲ့ယာဇဝတ်မှု crime against humanity မြောက်ပါတယ်နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူယာဇဝတ်မှုမျိုးပါဒါပြင်ဖမ်းဆီးထိသိမ်းထားခြင်းညှဉ်းပန်းနှိပ်စက်မှုတွေကလည်းနိုင်ငံတကာယာဇဝတ်မှုပါပဲ
ဟုတ်ကဲ့အခုလိုဒီအချင်းယူပြီးတော့နိုင်ငံတကာဥပဒေအကြောင်းအရာပေါ့နော်အသေးစိတ်ရောဒီကြဲကြဲပြန့်ပြန့်ပါအားလုံးကိုခြုံငုံမိအောင်ဒီစစ်စစ်သုံးတက်တာတွေလှုပ်ဆောင်နေတာကတစ်ချိန်ဖြစ်လာနိုင်တဲ့ခုံရုံးတွေမှာအသင့်သုံးနိုင်မှုရည်ရထားတာဆိုတော့ဘလို့ခုံရုံးလုပ်ငန်းစဉ်မျိုးတွေအဓိကဖြစ်လာဖို့မှန်းဆထားပါမယ
် Well it is not within our mandate to decide on the judicial process there are various proposals have been
ခုံရုံးလုပ်ငန်းစတင်မှုကကျွန်တော်တို့ပိုင်ခွင့်နဲ့မှာမရှိပါဘူးတခြားသူတွေအဆိုပြုထားကြတာတွေတော့ရှိပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမြန်မာကိုယ်စားလှယ်ကအဆိုပြုထားတဲ့ခုလိုမျိုးရာဇဝတ်မှုမျိုးကိုကင်တွယ်နိုင်မဲ့ဖြစ်နိုင်ခြေလည်းရှိတဲ့တရားစီရင်ရေးယနေ့အမျိုးပါဒီထက်မှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအခြားခုံရုံးတွေအများကြီးထိပါပါတယ်ဒီနေရာမှာကျွန်တော်အရင်ပြောခဲ့သလိုအခြေအနေတွေကပြောင်းလဲလာနေတာကိုပြန်ပြီးထောက်ပြချင်ပါတယ်ကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိစ္စမကင်တွင်ခင်တုန်းက ကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတာဝန်ယူခဲ့ဘူးပါတယ်2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါအဲ့ဒီမှာကဟိုးဒီ1980ခုနှစ်တည်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာပါအဲ့ဒီတော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှမစိုးတော့မှကောင်းကောင်းအိတ်နိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချိန်မှာကိုယ့်ရဲ့အိမ်တကာအရောက်ကိုလာခောက်မှမဟုတ်လို့ပါတရားမျှတမှုရရေးဆိုတာကအခြားကြီးကိုဆက်ရှင်တိုင်နိုင်တာမျိုးပါ
ဟုတ်ကဲ့ဒီလူခွင့်ရဲ့ချုပ်ပေါင်းခံရမှုတရားတစ်ချက်တွေကကျင်းချန်လေးလေးမေ့ကြဖို့ခက်လေးလေးဖြစ်တဲ့သဘောရှိတော့အခုဒီတင်းတင်းထန်ထန်ဖြစ်နေတာတွေအတွက်တရားမျှတမှုပြန်ခံစားရနိုင်ဖို့ဆန္ဒတွေကလည်းအလားတူကျင်းထန်ပြီးဘရော့မအိတ်ဆက်အနာယူသွားမှာမဟုတ်ဘူးပေါ့နော်ဘရောမမမီဘူးဆိုတဲ့သဘောဖြစ်နေတော့ဒီနေရာမှာအဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအရေးတကြီးအဓိကပါမှာခြင်းတွေလည်းရှင်းနေကြီးဆုံးချောင်းခင်ဗျာ
I would just advise them or remind them of a basic principle of international law and that is it is not an excuse
လုံခြုံရေးဖွဲ့တွေကိုကျွန်တော်ချန်ပြီးချင်တာပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံအချက်တွေပါချက်ကအမိန့်ကြောင့်ဒီနိုင်ငံတကာဥပဒေကိုကျူးလွန်ပေးရတာပါဆိုပြီးတော့စင်ကြင်ပြီးလို့မရပါဘူးတကယ်ကိုတာဝန်ရှိခဲ့တာကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့အတွက်ငင်းဆန်ပေးရမှာပါနောက်ပြီးတော့အမိန့်ပေးနေသူတွေကိုလည်းပြောချင်ပါတယ်နိုင်ငံတကာဥပဒေတွေအောက်မှာသူတို့တကယ်တာဝန်ရှိတာကဒီရာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုရာဇဝတ်မှုမှာတာဝန်ရှိသူတာဝန်ရှိလာသူတွေကိုအပြစ်ပေးနိုင်အောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါလုံပေးဖို့ပြက်ကွက်ခဲ့ရင်တော့နိုင်ငံတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံရပါလိမ့်မယ်။အရင်ပြောခဲ့လိုပါပဲနိုင်ငံတကာတရားမျှတမှုရှာဖွေရေးဆိုတာတက်တန်းရှိကြတတ်ပါလေ
။ဟုတ်ကဲ့ဒါကမြန်မာနိုင်ငံထဲမှာရောကမ္ဘာစာမျက်နှာမှာပါနေမဝင်နိုင်မဲ့ဒီဖြောက်ဖြက်မရမဲ့တရားရေးမှတ်တမ်းတွေဖြစ်သမိုင်းဝင်အဆင့်အထိကိုတောင်ကမ္ဘာတည်တည်အမှတ်ရနိုင်နိုင်တဲ့အနေအထားမျိုးပေါ့နော်။အဲဒီတော့နောက်ဆုံးရောအားလုံးကိုဒီကပါမှာခြင်းလေးနဲ့နိုင်ငံတကာရှင်းနေကြီးခုံကြခင်ဗျာ
။ဟုတ်Sincerely hope that through our efforts to preserve evidence that could show the liability of individuals.
ကျွန်တော်ရဲ့ဒီထောက်ထားစုဆောင်သိသိမှုလုပ်ငန်းစဉ်ကနေပြီးတော့ယူဆပြောလဲမိတာရှိပါတယ်။ဒီလုပ်ငန်းစဉ်ကနေပြီးတော့လူတူးချင်းစီရဲ့တာဝန်ယူတာဝန်ခံမှုရှိနေတာကိုဖော်ထုတ်တာမို့လို့ဒီချက်တက်တက်ကြောင့်ကိုပဲအနာဂတ်မှာရာဇဝတ်မှုတွေဆက်မဖြစ်အောင်တားဆီးပေးနိုင်မလားလို့ပြောလဲမိတာမျိုးပါ။အခုလိုရာဇဝတ်မှုမြောက်တဲ့အမိန့်ပေးခံရသူတွေဒါမှမဟုတ်ဒီအမိန့်မျိုးတွေပေးနေသူတွေအနေနဲ့မလုခင်မှာတစ်ချက်လေးတော့ပြန်စမ်းသပ်ဖို့ရှိပါတယ်။သူတို့အနေနဲ့ဒီလိုလိုက်နာမှုမျိုးအမိန့်ပေးမှုမျိုးလုပ်လိုက်ပြီလို့ရှိရင်နိုင်ငံတကာရာဇဝတ်မှုနဲ့အရေးယူခံရနိုင်တဲ့အနေအထားမျိုးမရောက်နိုင်မနိုင်တစ်ချက်လေးပြန်ချင့်ကျင်လာတာမျိုးပါ။အဲ့လိုမျိုးပြန်ချင့်ကျင်လိုက်ပြီလို့ရှိရင်သူတို့ဒါမျိုးမလုပ်မိဘူးတစ်ချက်လေးတွန့်သွားတာခုလိုနောက်တွန့်သွားတာကနေပြီးတော့တားဆီးလိုက်နေတာမျိုးကြီးဖြစ်သွားရင်တော့ဒီရာဇဝတ်မှုကြီးတွေဘယ်တော့မှပေါ်လာနိုင်မှာမဟုတ်ပါဘူးဗျာ
။ဟုတ်ကဲ့ရှင်းနေကြီးရဲ့ဒီမျှော်လင့်ချက်တွေအများဆုံးပြည်လာနိုင်ပါစေလို့စစ်တောင်းပေးလိုက်ပါတယ်။အခုလိုတခုတကအချိန်ပေးပြီးအသေးစိတ်ရှင်းအောင်အားလုံးတည်းရှင်းပြခဲ့လို့လေကျေးဇူးအများကြီးတင်ပါတယ်ရှင်နေကြီးခုံချုံခင်ဗျာကျွန်တော်ဝင်းမမ